ပြီးခဲ့တဲ့တောက်ချာနေ့ကခွဲလွန်သွားတဲ့အသက်94နှစ်အရွယ်40ဆမြောက်အမေရိကန်သမ္မတ George H.W. Bush ရဲ့စာပနမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်ဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ခွန်ပြုကြမှာဖြစ်ပါတယ်။ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကနိုင်ငံတော်စာပနအခမ်းအနားကိုသမ္မတ Donald Trump နဲ့အတူသမ္မတဟောင်းနဲ့ဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်မှာဖြစ်ပြီးခွဲလွန်သူသမ္မတ Bush ရဲ့သားဖြစ်သူ43ဆမြောက်သမ္မတ George W. Bush လည်းဖခင်ကိုခွန်ပြုမှာစကားပြောမှာပါ။နိုင်ငံစာပနအခမ်းအနားမှာကနေဒါနိုင်ငံဝန်ကြီးချုပ် Brian Mulroney, American ထက်လွတ်တော်အမတ်ဟောင်း Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ကွာလွန်ပူးသမ္မတ Bush ရဲ့ကိုယ်ရေးအထောက်ပတိပြုစုသူလည်းဖြစ်တဲ့ Jimmy Chan တို့လည်းအမှားစကားပြောဖို့စီစဉ်ထားပါတယ်။သမ္မတဟောင်းရဲ့စာပနကိုတက်ရောက်မဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles, German ဝန်ကြီးချုပ် Angela Merkel နဲ့ Poland နိုင်ငံသမ္မတဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်။လွတ်တော်ခမ်းမမှာခင်းကျင်းထားတဲ့ကွာလွန်ပူးသမ္မတဟောင်းရဲ့နိုင်ငံတော်အလံလွှမ်းခြုံထားတဲ့အခောင်းကိုမတော်ရင်နဲ့တည်ဆောင်သွားပြီးNational Cathedral ဘုရားကျောင်းမှာဒီနေ့ဇာပနာခမ်းနာစတင်ကျင်းပသွားမှာပါလွတ်တော်ခမ်းမထဲမှာနိုင်ငံတော်ခမ်းနာဖြစ်ပြင်ဆင်ထားတဲ့သမ္မတရဲ့ရုပ်လောင်းကိုမနေ့တုန်းကတော့ထောင်ချီတဲ့လူတွေနောက်ဆုံးအဖြစ်နဲ့ဂါရဝပြုကြပါတယ်ဝန်ထမ်းပူဆွေးသူတွေလာရောက်ဂါရဝပြုကြတဲ့အထက်မှာ Republican Party ကမိတ်ဆွေလည်းဖြစ်ဒုတိယကမ္ဘာစစ်ပြန်တူလည်းဖြစ်တဲ့အသက်65နှစ်အရွယ်ထက်လွတ်တော်အမတ်ဟောင်း Bob Dole က Peter Clatimore ကနေကျူစာပန်းစားထားပြီးအလေးပြုတဲ့အချိန်မှာလူများအတွက်စိတ်ထိခိုက်စရာလည်းဖြစ်ခဲ့ကြပါတယ်